American ပြည်အောင်စုညူယောက်မြို့မှာလာမယ့်သတင်းပါအတွင်းကျင်းပမယ့်ကုလသမဂ္ဂနှင့်ပတ်သက်ထွေထွေညီလာခံကိုတက်ရောက်ဖို့ကမ္ဘာကောင်ဆောင်တွေရောက်ရှိလာကြပါပြီ။ဆီးရီးယားစစ်ပွဲကြောင့်အိနီချင်းနိုင်ငံတွင်နဲ့ဥရောပအပေါ်တက်ရောက်မှုတွေရှိလာတဲ့ဖြစ်ရပ်တွေကိုကန့်သတ်ဖို့ကောင်ဆောင်တွေကဆန္ဒရှိနေတာပါ။ရွှေပြောင်းဒုက္ခသည်တွေအရေးကိုအာရုံစိုက်ပြီးညီလာခံတစ်ခုမှဆွေးနွေးကြပါလိမ့်မယ်။သတင်းလာနေမှာကျင်းပမယ့်ညီလာခံကိုတော့အတွင်းရေးမှူးချုပ်ဘန်ဂင်မွန်ကဦးဆောင်မှာဖြစ်ပြီးဒုတိယနေ့ကိုတော့ American သမ္မတဘရက်အိုဘားမားကဦးဆောင်မှာပါ။ကုလသမဂ္ဂရဲ့လူလာရင်းဆန္ဒမှုမေတ္တာရက်ခံတောင်းဆိုမှုတွေဖြစ်တဲ့ရွှေပြောင်းအခြေချနေထိုင်သူတွေကိုပြန်လည်နေရာချထားတဲ့အစီအစဉ်တွေဒါမှမဟုတ်လဲသူတို့ကိုလက်ခံနိုင်တဲ့တခြားတရားဝင်လမ်းကြောင်းအစ်တွေရေရှည်ခန်းတဲ့လှုပ်ဆောင်ချက်တွေတင်းကြီးလာခန်းကနေထွက်ပေါ်လာဖို့မျှော်မှန်းထားတယ်လို့နိုင်ငံတကာအဖွဲ့အစည်းများရဲ့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးရှီဘာခရိုကာကပြောပါရယ်ဒါပေမဲ့လည်းနေရာဆွန့်ခွာထွက်ပြေးလာကြတဲ့ဆီးရီးယားရွှေပြောင်းအခြေချနေထိုင်သူပေါင်း၅သန်းနီးပါးတို့ရဲ့အခြေအနေတွေတိုးတက်လာဖို့တင်းကြီးလာခန်းကနေညံ့များဆဆလှုပ်ပေးနိုင်မှာမလားဆိုပြီးတန်ရရှိနေကြတာပါတင်းကြီးလာခန်းဟာမစ္စတာဘန်ဂင်မွန်ရဲ့ကုလသမဂ္ဂကောင်ဆောင်အဖြစ်နောက်ဆုံးကျင်းပတဲ့ထွေထွေညီလက်ခံဖြစ်ပြီးဒီဇင်ဘာလ3ရက်31ရက်နေ့မှာသူ့ရာထူးသက်တမ်းကုန်ဆုံးမှာဖြစ်ပါတယ်